တနင်္ဂနွေနေ့ပြခတ်တက်ခတ်မှုရစရေးသဘောတူစာချုပ်အကောင့်ထယ်ဖုံးမှုဆိုင်ရာညှိနှိုင်းရေးအဖွဲ့ GICM ရဲ့ဆွေးနွေးပွဲကိုတော့နေပြည်တော်မှာဒီကနေ့နဲ့မနေ့ဖြန်နေ့ရက်ကြာကျင်းပမှာဖြစ်ပါတယ်။ဒါဟာ
GICM ဒီအခုရွေးကောက်ပွဲကျွန်တော်တို့ရက်လက်တွေရှိတယ်လွှတ်တော်တွေခေါ်ရမယ်ကျွန်တော်တို့ဒီနိုင်ငံရေးပေါ်အရာပေါ့เนาะเนาะကျွန်တော်တို့ဒီအာဏာလွှဲပြောမှုတွေရှိတယ်ဒါကြောင့်မို့လို့တစ်ဖက်မှာလည်း
တိုက်တော့မယ်ပေါ့เนาะဝိုင်းကူမယ်အဲ့24ရက်နေ့မှာဆက်ချောက်ရောက်ရပြီဆိုရင်တော့အစိုးရတက်မလို့လွှတ်တော်ဆက်ချောက်ရောက်ဤကိုဆက်ချောက်ရောက်နေနိုင်ငံရေးပါတီဆက်ချောက်ရောက်46ဆွေးနွေးပွဲကိုတော့24ရက်နေ့တော့မှာကျွန်တော်လုပ်ဖို့ရာသားလာတယ်အဲ့ဒါပြီးရင်တော့ drafting comedy ပေါ့ရေးဆွဲဖို့အတွက်ကျွန်တော်တို့ comedy တို့ပြင်ဆင်ပြီးကျွန်တော်တို့ဖွဲ့ဖို့လည်းပြင်ဆင်နေတယ်အခုဆိုရင်လွှတ်တော 6ဆိုပါပါတယ်အဲ့ဒါတော့ NCO လွှတ်တော်တင်သွင်းဖို့ဆိုပါပါတယ်အဲ့ဒါကိုတော့အခုတိုင်းရင်းသားတွေကသူတို့အချင်းချင်းကိုပြန်ဆွေးနွေးနေပါတယ်အဲ့တော့နှစ်ဖြန့်မနဲ့မှာတော့လွှတ်တော်ကိုတင်မဲ့နီလန်းတွေကိုအစိုးရဘက်ကရှင်းပြလာတယ်အဲ့ထက်ကတခုခုကိုတော့သူတို့ရွေးပါလိမ့်မယ်လွှတ်တော်ကိုတော့သူတို့တင်ပါလိမ့်မယ်အဲ့တော့ framework ကိုတော့တင်ဖို့မဟုတ်ပဲနဲ့ NCO တင်ဖို့တော့ရှိပါတယ
်တပ်ပြင်လဲဒီကနေ့ဆွေးနွေးပွဲအတွင်းမှာရှမ်းပြည်နယ်နဲ့ကချင်ပြည်နယ်မုံညိဘက်တွေမှာဖြစ်နေတဲ့တိုက်ပွဲတွေနဲ့ပတ်သက်လို့ဆွေးနွေးကြတာများရှိပါသလားလို့လည်းဦးလာမောင်ရွှေကိုမေးကြည့်ပါတယ
်အခုဒီနေ့နေ့လည်းပဲကတော့ GMC ဆွေးနွေးပွဲကတော့တရားဆွေးနွေးနေတာဖြစ်တဲ့အတွက်ကျွန်တော်ကတော့ UPDJC မှာပဲတာဝန်ရှိတော့သူတို့ဆွေးနွေးနေတဲ့ဟာတွေအခုမပြီးသေးတဲ့အတွက်တော့ကျွန်တော်မသိသေးဘူးဒါနဲ့ကျွန်တော်တရားဘုတ်ပြောလို့ရတာကတော့အခုလက်မှတ်ရေးထိုးဖို့ကျွန်တော်15ဘုတ်ဖိတ်တာရှိတယ်15ဘွဲ့မှာ10ဘွဲ့ထိုးပြီးပါတယ်။မနေ့ကဒုသမနာလည်းပြောတယ်။အဲ10ဘွဲ့နဲ့ပြိပခလုံးဝမရှိဘူး။အဲ့တော့ဖိတ်ထားတာ15ဘွဲ့တည်းက10ဘွဲ့နဲ့9ဘွဲ့ကျန်တယ်။အဲ9ဘွဲ့ထဲမှာလည်းအခုကျွန်တော်တို့ပြိပခဖြစ်တာက2ဘွဲ့ပဲဖြစ်ပြီးတော့ကျန်တဲ့5ဘွဲ့ကမရှိဘူး။ပြန်ချုပ်ပြောရင်တော့ NCA ထိုးခြင်းမထိုးခြင်းနဲ့လည်းမဆိုင်ဘူး။15ဘွဲ့ဖိတ်တယ်10ဘွဲ့ထိုးတယ်။နောက်ထပ်မထိုးတဲ့9ဘွဲ့ထဲမှာ5ဘွဲ့ကလည်းပြိပခမရှိပဲနဲ့2ဘွဲ့မှာပဲရှိတဲ့သဘောဖြစ်တဲ့အတွက် NCA ကြောင့်တော့မဟုတ်ပါဘူး။အဲ့တော့ဒါတွေကတော့ညှိနှိုင်းဖို့တော့လိုမယ်ဒါပေမဲ့ GMC ဆွေးနွေးပွဲကလူတွေကလည်းဒီကိစ္စတွေဆွေးနွေးတယ်လို့ပဲကျွန်တော်ထင်ပါတယ
်ဒါကတော့မြမငင်းကြေးစင်တာကနိုင်ငံရေးဆိုင်ရာအကြီးအကဲအကြံပေးဦးလာမောင်ရွှေပါရှင်အခုဆိုရင်ပြီးခဲ့တဲ့ရွေးကောက်ပွဲရဲ့ရလဒ်အရာ NLD ပါတီဟာအစိုးရအသစ်တက်လာမှာဖြစ်ပြီးတော့လွှတ်တော်အတွင်းမှာလည်းနေရာအများစုရှိနေမှာပါဒီတော့ NGA စာချုပ်မှာလက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ရှေ့ဆက်သွားရမယ့်ငင်းကြေးလုပ်ငန်းစဉ်တွေအတွက် NLD ပါတီရဲ့ဥက္ကဋ္ဌဒေါံဆန်းစုကြည်နဲ့တွေ့ဆုံဖို့စီစဉ်သွားမယ်လို့ကရင် KNU အဖွဲ့ရဲ့အထွေထွေတွေ့ရမှုဖတ်တော့ကထူးဝင်းကပြောပါတယ်
။တို့မှာတွေ့သင့်တယ်လို့တော့ကျွန်တော်အဲ့လိုပဲဆုံးဖြတ်ထားပါတယ်။ဘာဖြစ်လဲဆိုတော့အခုလောလောဆယ်ကျွန်တော်တို့လက်ရှိနိုင်ငံတော်အစိုးရနဲ့တောက်နော်ပူပေါင်းပြီးတော့ပြည်တွင်းရင်းချမ်းတည်ဆောက်သလိုတက်လာမယ့်အစိုးရအသစ်နဲ့လည်းကျွန်တော်ငင်းချမ်းတည်ဆောက်ဖို့တည်းကကျွန်တော်ပူပေါင်းဆောင်ရွက်သွားမှာဖြစ်ပါတယ်နောက်တစ်ခုကတော့ NLD ကကျွန်တော်တို့လစ်လာရသလောက်သိရသလောက်တော့နိုင်ငံပြည်တွင်းရင်းချမ်းတည်ဆောက်မှုအတွက်လည်းသူရဲ့ရှေ့လုံငန်းစဉ်မှာချမှတ်တဲ့အပိုင်းလည်းပါပါတဲ့အတွက်ကြောင့်ကျွန်တော်ဒီကိစ္စကိုသူတို့လည်းဆောင်ရွက်မှာပဲလို့ကျွန်တော်အယုံကြည်ပါ
ဒါပြင်လဲအစိုးရအသစ်တက်လာတယ်ဆိုပေမဲ့ NCA စာချုပ်တွေကိုအပြောင်းလဲမရှိပဲနဲ့ဆက်ပြီးတော့အကောင့်ထဲပို့သွားမယ်လို့လည်းဖတိုကွယ်ထူးဝင်းကပြောပါတယ
်ကျွန်တော်တို့ဘက်မှာကျတော့အပြောင်းလဲမရှိပါဘူးဘာဖြစ်လို့ကျွန်တော်လက်မှတ်ရေးထိုးတဲ့တပြည်လုံးပြစ်ခတ်ရဆဲသဘောတူစာချုပ်အတိုင်းပဲကျွန်တော်တို့အကောင့်ထဲပေါ်သွားမှာဖြစ်တယ်။နိုင်ငံရေးပါတီအစုဖွဲ့ကလည်းသူတို့ပါဝင်ရမယ်အစုဖွဲ့မှာပါဝင်လာနိုင်ဖို့အတွက်တော့ကျွန်တော်စူးစမ်းဆောင်ရွက်သွားမှာဖြစ်ပါတယ်
။မြန်မာနိုင်ငံမှာငြိမ်းချမ်းရေးနဲ့အတူအမျိုးသားပြန်လည်တည်မြဲရေးဆိုတာဟာအရေးကြီးဆုံးလိုအပ်နေတာမို့အစိုးရအသစ်လက်ထက်ထဲမှာလည်း NCA စာချုပ်ကိုဆက်ပြီးတော့အကောင့်ထဲပေါ်သင့်တယ်လို့အမျိုးသားလွှတ်တော်ကတိုင်းရင်းသားရေးရာနဲ့ပြိပခဖြေလျှော့ရေးငြိမ်းချမ်းရေးလုပ်ငန်းစဉ်ကော်မတီရဲ့ဥက္ကဋ္ဌဦးခတ်ထိန်နံကသူ့ရဲ့အမြင်ကိုပြောပါရစေ။
ဒီကျွန်တော်တို့နိုင်ငံမှာကျွန်တော်တို့အတွေ့အကြုံအရပေါ့နော်ပြီးခဲ့တဲ့လူလုတ်ခဲ့တဲ့ဥစ္စာကနောက်လူကဟိုအစအနဲ့အစအနဲ့ပြန်ပြီးတော့ဟိုလုတ်လဲလုတ်ထရှိတဲ့အကျင့်ရှိတယ်ဒါမှမဟုတ်ဒီဟာကတော့ကျွန်တော်အနေနဲ့တော့မဖြစ်စေချင်ဘူး ့ပြီးခဲ့တဲ့လုပ်ခဲ့တဲ့ဥစ္စာမှာကောင်းတဲ့ဟာတွေကတော့ကျွန်တော်တို့ဆက်ပြီးတော့ carry on ပြန်ပြီးတော့continuous လုပ်သွားအတင်းနေပေါ့နော်ဒါဆိုဒီငင်းချမ်းရေးဆိုတဲ့ဥစ္စာလည်းအားလုံးကပေါ့နော် NCA ကိုအကုန်လုံးကသဘောတူပြီးသားဖြစ်နေပြီဒါမဲ့အားလုံးပါဝင်ရဲနဲ့အချို့ပေါ့နော်တို့တချို့ပဲထိုးမယ်ဆိုတဲ့အနေထားရအခု10ဖွဲ့စထိုးတာတော့ဟုတ်တယ်ထိုးတာတော့10ဖွဲ့ပဲစထိုးပဲမဲ့ဒီသဘောတူစာချုပ်ဒီချုပ်လက်လက်မှတ်မထိုးတဲ့အဖွဲ့တွေအားလုံးကလည်းဆွေးနွေးပြီးသဘောတူထားတဲ့အချက်ဖြစ်တယ်ဒါကြောင့်မို့ဒီဟာကိုတော့ကျွန်တော်တို့ကအလေးအနက်ထားပြီးတော့ဆက်ပြီးတော့အောင်မြင်အောင်ဆက်ပြီးတော့လှုပ်ဆောင်သွားတင်တယ်လို့ကျွန်တော်အနေနဲ့လည်းအဲ့လိုပဲယူဆတယ်တုံ့တက်တယ
်ဒါကတော့စီဝေးကိုလွှတ်တော်ကိုစားပြုအနေနဲ့တက်ရောက်လာတဲ့အမျိုးသားလွှတ်တော်ကလွှတ်တော်ကိုစလဲဥခတ်ထိန်နံပြောပြသွားတာပါရှင်ဒီကနေ့ကျင်းပခဲ့ကြတဲ့ JMC နဲ့ UPDJC အစည်းအဝေးတွေကနေပြီးတော့ထွက်ပေါ်လာတဲ့ရလဒ်တွေကိုမနေ့ဖက်မှာဆက်ပြီးတော့ကျင်းပမယ် JICM ရဲ့အစည်းအဝေးအတွင်းမှာတင်ပြပြီးတော့အတည်ပြုချက်တွေကိုလည်းရယူသွားကြမှာဖြစ်ပါတယ်ရှင်